မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်နဲ့ဇွန်လ၁၂ရက်နေ့စင်ကာပူမှာတွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းကြောင်းကြေညာလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကိုယဉ်ညွန့်ပြီးဒီနေ့ပဲသမ္မတအင်ပီရိုကထုတ်ပြန်လိုက်တဲ့စာထဲမှာတော့တွေ့ဆုံမှုမျှော်လင့်ထားရမယ်လေ။မချတဲ့ရင်ကမြောက်ကိုရီးယားခေါင်းဆောင်ဘက်ကဒေါသတကြီးနဲ့ရန်လူတဲ့သဘောထားတွေတွေ့ရတဲ့အတွက်အခုချိန်ဟာတွေ့ဖို့မသင့်တော်သေးဘူးလို့ခန်းစားမိတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။လီဗျားနိုင်ငံကိုစံနမူနာပေးပြီးမြောက်ကိုရီးယားပေါ်ရှပ်ပေါ်မပေးခင်နျူကလ িয়ার စီစဉ်တွေကိုလုံးဝဖျက်သိမ်းပြဖို့အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာပဲမြောက်ကိုရီးယားကထိပ်သီးဆွေးနွေးမဲ့အစီအစဉ်ကထွက်ဖို့မကြသေးရင်ကပဲချင်းချောက်ထားပါတယ်။မြောက်ကိုရီးယားကတော့နိုင်ငံတကာရဲ့ဖြေလျှော့မှုတွေနဲ့တူနျူကလ িয়ার ဖျက်သိမ်းရေးအစီအစဉ်တွေကိုတဆင့်ချင်းဆောင်ရွက်ဖို့လိုလားနေတာပါ။သမ္မတထရန့်ရဲ့စာထဲမှာတော့နျူကလ িয়ার စွမ်းရည်နဲ့ပတ်သက်လို့မြောက်ကိုရီးယားကပြောဆိုနေပေမဲ့အမေရိကန်ကပုံမှန်အင်အားကြီးရဲ့အကြောင်းနဲ့ဒီလက်နက်တွေကိုမတုံ့ပြန်ဖို့လဲဆူတောင်းနေတဲ့အကြောင်းဖော်ပြထားတာပါ။မြောက်ကိုရီးယားအနေနဲ့အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့စိတ်ပြောင်းခဲ့မယ်ဆိုရင်လည်းအချိန်မီဖုံးခေါ်တာပဲဖြစ်ဖြစ်စာရေးတာပဲဖြစ်ဖြစ်အတိအဖြစ်အကြောင်းကြားနိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကတော့နျူကလ িয়ার ကင်းစင်ရေးဂရုပြုထားတဲ့အတိုင်းစာရတဲ့အနေနဲ့မြောက်ကိုရီးယားကပန်ဂျွန်ယီနျူကလ িয়ার စင်တာစခန်းကိုဒီနေ့ပဲပိတ်လိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဖျက်သိမ်းပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးလုံခြုံရေးအတွက်အာမခံချက်ပေးနိုင်မဲ့သဘောတူညီချက်ရရှိနိုင်ရေးအမေရိကန်နဲ့ဆွေးနွေးရမှာအထောက်အကူဖြစ်စေဖို့မြောက်ကိုရီးယားဘက်ကဆောင်ရွက်ခဲ့တဲ့အပေါ်တောင်ကိုရီးယားအစိုးရကလည်းကြိုဆိုလိုက်ပါတယ်။ရှေ့နာကမှနျူကလ িয়ার လုံးဝကင်းစင်ရေးအတွက်အခုလိုရောက်ကခွင်လန်းတရဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းလဲတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူနိုကူတက်ကပြောဆိုခဲ့တာပါ။